လုံးပါလာ3ရက်နေ့မှာကျင်းပမယ်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်ပြုလုပ်နေတဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးပွဲတွေကိုရုရှားတရုတ်နဲ့အီရန်နိုင်ငံတွေကဝန်ရဆက်ဖက်နေတယ်လို့အမေရိကန်ပြည်သားတံပြန်ထောက်လိုင်းရင်းနဲ့လုံခြုံရေးဌာန NCSC ကြေညာမှုဝီလျံအီမာနီနာကသတိပေးပြောကြားလိုက်ပါတယ်ကျန်သူနိုင်ငံတွေကအမေရိကန်နိုင်ငံရဲ့မဲဆွေပွဲတွေကိုယ်စလဲလောင်းတွေနဲ့တခြားနိုင်ငံရဲ့ပြစ်မှတ်တွေရဲ့ပုံကိုယ်ရေးဆိုင်ရာဆက်သွယ်ပြောကြားမှုတွေပေါက်ကြားအောင်ကြိုးပမ်းနေတယ်လို့ဝီလျံအီဗာနီနာကတောက်ကြတဲ့ကထုတ်ပြန်တဲ့ကြေညာချက်မှာထည့်သွင်းပြောကြားခဲ့ပါတယ်သမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်တို့အကြားရှင်းပြမှုအပေါ်တရားမှုရှိနေဖို့ရည်ရွယ်ပြီးတရုတ်နိုင်ငံကအမေရိကန်နိုင်ငံရဲ့ဘူဝါဒါပိုင်းဆိုင်ရာကိစ္စတွေမှာဩဇာလွှမ်းမိုးနိုင်အောင်ကြိုးပမ်းနေတယ်လို့ရုရှားနိုင်ငံကတော့အမေရိကန်နိုင်ငံရဲ့ဒီမိုကရေစီစနစ်အပေါ်ယုံကြည်နေသွားစေအောင်အင်တာနက်မှာနာမည်ကန်အသုံးပြုသူတွေနဲ့သတင်းမှားတွေကိုအစုလိုက်အကျုံလိုက်တင်ပြီးထုတ်ထုတ်နေတယ်လို့သူကပြောပါတယ်။အီရန်နိုင်ငံကတော့အွန်လိုင်းနဲ့လူမှုမီဒီယာတွေကတစင်အမေရိကန်ဒီမိုကရေစီအဖွဲ့အစည်းတွေကိုအားနည်းအောင်နဲ့ရုခပွဲပတ်တိုင်ကလူလူအကြာသဘောထားကွဲပြားအောင်ကြိုးပမ်းနေတယ်လို့လည်းကြေညာမှုဝီလျံအီဗာနီနာကပြောပါတယ်။အမေရိကန်ကထောက်လိုက်ရေးအဖွဲ့အစည်းတွေအနေနဲ့အခုလိုအန္တရာယ်ရှိတဲ့စိုက်ပါလှုပ်ရှားမှုတွေကိုလှုပ်ဆောင်နေသူတွေကိုအဓိကစောင့်ကြည့်သွားမယ်လို့လည်းသူကပြောပါတယ်။ဒါဖြင့်ရွေးကောက်ပွဲကိုစနစ်တကျနဲ့တည်တည်ငြိမ်ငြိမ်လုပ်နိုင်ဖို့အမေရိကန်ပြည်သူတွေအနေနဲ့သတင်းတွေကိုဖတ်ရှုနားထောင်တဲ့အခါမှာချင်းချင်းချင်းချင်းနဲ့စမ်းစစ်ပြီးမှလက်ခံကြဖို့နဲ့တတိယရှိစွဲလှုပ်ရှားမှုတွေတွေ့တဲ့အခါမှာလည်းအာဏာပိုင်တွေကိုသတင်းပေးဖို့တိုက်တွန်းထားပါတယ်။